ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်လက်တလောဆက်တက်အင်အားတွေတိုးချဲ့ချထားခဲ့ပြီးနောက်အခြေအနေကိုထိန်းသိမ်းသိမ်းလုပ်ဖို့အတွက်အမေရိကန်အောက်လွှတ်တော်နိုင်ငံသားကြီးကကော်မတီဥက္ကဋ္ဌအက်ဒရိုက်စ်ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်တက်တွေချထားရာကလူခွေးချိုးဖောက်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်နေလို့ကယ လိုတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူဟင်စာရဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့ဂျာနာပွဲကိုအောက်လွတ်တော်မှာမတ်လတုန်းကလုပ်ခဲ့စဉ်တုန်းကလည်းလူဟင်စာရဲ့လူခွင့်ရေးချုံးဖောက်ခံရတဲ့ဆိုတဲ့ကိစ္စကိုကုလသမဂ္ဂကတဆင့်နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းဖို့သူကတိုက်တွန်းခဲ့ပါတယ်။တခါဒီဝါရှင်တန်မြို့တော်ကိုဒေါက်ဆန်းစုကြည2016ခုနှစ်ကလာစဉ်ကလည်းရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အပေါ်စိတ်ပျက်မိတယ်လို့အမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Address ကပြောကြားခဲ့ပူးပါတယ်။တခါဒီနယ်ထဲမှာဒီဒေတာကန်တွေတက်ဖြတ်ခံရမှုဖမ်းဆီးခံရမှုတွေတိုးလာတဲ့အတွက်လုံခြုံရေးတိုးမြင့်ပေးဖို့ရခိုင်မျိုးသားပါတီကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုတက်တွေတိုးချခဲ့တာဖြစ်ပါတယ်။စစ်တပ်တွေကိုယာယီမဟုတ်ဘဲအငြင်းတန်းချထားပေးဖို့အတွက်လွှတ်တော်မှတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနှစ်ပေါင်းကြာရှည်တည်းကရှိနေခဲ့တဲ့ပြဿနာတွေပြေလည်နိုင်ရင်းနဲ့အေဂျန့်ဖွံ့ဖြိုးတိုးတက်ရေးအတွက်အကြံပြုချက်အစီရင်ခံစာကိုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြာတာပေးနေမှာထုတ်ပြန်ဖို့ရှိ